စစ်မပြီးမချင်းတော့ယူကရိန်းအနေနဲ့ NATO ဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်ဖြစ်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ပြောဆိုခဲ့ပါတယ်။ရုရှားနဲ့စစ်ဖြစ်နေစေယူကရိန်းအနေနဲ့ NATO စစ်မဟာမိတ်ဖြစ်လာပြီဆိုတာနဲ့ကျွန်တော်တို့လည်းရုရှားနဲ့စစ်ဖြစ်ရတော့မှာဆိုပြီးတော့သမ္မတဘိုင်ဒန်က CNN မီမြန်ကန်တစ်ခုမှာပြောဆိုသွားတာပါ။ရုရှားယူကရိန်းပြည်ပခါတွေကို NATO စစ်မဟာမိတ်ပါဝင်လာရမယ်ဆိုတဲ့သဘောပါ။ယူကရိန်းကို NATO ဖွဲ့ဝင်ဖြစ်ဖို့စဉ်းစားတဲ့နေရာမှာဒီမိုကရေစီဖြစ်ထွန်းမှုကနေပြီးတော့အခြားကိစ္စရဲ့အတော်များများအထိကိုဒီတမတ်ချက်အရေးချင်းအားလုံးပြည့်မီဖို့အချိန်ယူရလိမ့်အောင်မယ်လို့အမေရိကန်သမ္မတကပြောဆိုပါတယ်။တချင်ထဲမှာတော့ယူကရိန်းကိုလိုအပ်သမျှလက်နက်ထောက်ပံ့သွားဖို့နဲ့ကိုယ့်ကိုယ်ကိုခုခံကာကွယ်ခွင့်ရှိစေဖို့အမေရိကန်ဘက်ကအပြည့်အဝကူညီသွားဖို့ပိုင်းဖြတ်ထားတဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်။ရုရှားသမ္မတဇယ်လန်စကီက ABC This Week အစီအစဉ်မှာတော့လာမယ့် NATO ထိပ်သီးအစည်းအဝေးအတွက်မှာသဘောတူညီချက်တရအမြန်ရရှိလာစေဖို့အတွက်သူလုံးနိုင်တယ်များအားလုံးကိုလုတ်သွားဖို့ပြင်ဆင်ထားတယ်လို့လည်းပြောပါရယ်ယူကရိန်းအနေနဲ့ဥရောပမှာအင်အားအတောင့်အတင့်ဆုံးစစ်အင်အားဖြစ်နေ NATO အနာဂတ်အဖွဲ့ဝင်ဖြစ်လာမှာပါလို့လည်းယူကရိန်းရဲ့တန်ဖိုးရှိမှုကိုဖော်ပြခဲ့ပါရယ်ယူကရိန်းပြည်သူ90ရာခိုင်နှုန်းက NATO ရဲ့အစိတ်ပိုင်းဖြစ်ချင်ကြတယ်ယူကရိန်းပြည်သူ90ရာခိုင်နှုန်းကျော်ဟာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်လို့ကြတယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါရယ်ခင်ဗျာ